ကလဒန်မြေကြောင်ပတ်စုံဖွံ့ဖြိုးရေးစီမံကိန်းဟာအိန္ဒိယနိုင်ငံရဲ့ရခိုင်ပြည်နယ်ကိုအားထားတဲ့စီမံကိန်းကြီးဖြစ်ပြီးအိန္ဒိယကုန်းလွှဲမပြည်နယ်တွေရဲ့စီးပွားရေးထပ်ပေါက်စီမံကိန်းဖြစ်ပါတယ်။အဲ့ဒီစီမံကိန်းမှာပါဝင်တာတွေကစစ်တွေစက္ကန့်နဲ့ပလဝစက္ကန့်နဲ့ဖြစ်ပြီးလွန်ခဲ့တဲ့2022ကုန်ပိုင်းနဲ့2022ဖေဖော်ဝါရီလတွေမှာအိန္ဒိယနိုင်ငံကတည်ဆောက်ခဲ့တာဖြစ်ပြီးအပြီးသတ်တော်မှာဖြစ်ပါတယ်။ဒီစီမံကိန်းဟာရခိုင်ပြည်နယ်အတွက်လည်းအရေးပါတဲ့ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံတမန်ကြီးကစကားပြန်ကနေတဆင့်ပြောပါတယ်
ကျွန်တော်တို့ဒီစီမံကိန်းပြီးဆုံးသွားတဲ့အခါကျတော့ရခိုင်ပြည်နယ်မှာစိုက်ပျိုးရေးမွေးမြူရေးကဏ္ဍတွေအထူးသဖြင့်ရခိုင်ပြည်နယ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအဓိကရှေ့ရှုပြီးတော့လှုပ်ဆောင်သွားမှာရှင်ဖြစ်ပါတယ
်ဒီစီမံကိန်းမှာပါဝင်တဲ့စစ်တွေစေကန်းနဲ့ရှင်းပြနယ်ပလောဝမြို့စေကန်းတွေအမေရိကန်ဒေါ်လာတန်160ကုန်ကြပါတယ်နောက်တစ်ခါပလောဝမြို့နယ်ကနေအိန္ဒိယနယ်စပ်ထိမော်တော်ကန်လန်းဖောက်လုပ်ဖို့အတွက်အမေရိကန်ဒေါ်လာတန်320လောက်ထိအိန္ဒိယနိုင်ငံကရင်းနှီးမြှုပ်နှံထားတာဖြစ်ပါတယ်စေကန်းတစ်ခုကမကြခင်ပြီးစီးတော့မှာဖြစ်ပေမဲ့ရှင်းပြနေပလဝါစေကန်းကနေအိန္ဒိယနိုင်ငံတီကီလိုမီတာ100ကျော်ရှည်လျားမဲ့မော်တော်ကားလန်တည်ဆောက်ရေးစီမံကိန်းကတော့လာမဲ့ဩဂုတ်လမှာစတင်မှာဖြစ်ပါတယ်အဲ့ဒီတွင်နောက်ထပ်အရှင်3နှစ်လောက်ကြာအောင်မှာလည်းဖြစ်ပါတယ်စီမံကိန်းပြီးစီးတဲ့အခါအိန္ဒိယနိုင်ငံအနေနဲ့ကလတန်မြေကြောင်တစ်လျှောက်ကဒေသခံတွေအတွက်ရွေးလျားစေကန်းနေနဲ့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတွေပေးသွားမယ်လို့အိန္ဒိယနိုင်ငံရေကြောင်ပို့ဆောင်ရေးညွှန်ကြားရေးမှူးကစကားပြန်ကနေတဆင်ပြောပါတယ်ကလတန်စီမံကိန်းပြီးစီးသွားတဲ့အခါအိန္ဒိယဟာမြန်မာတင်မကအရှိတောင်အခြားနိုင်ငံတွေနဲ့အလွယ်တကူဆက်သွယ်သွားလာနိုင်မှာလည်းဖြစ်ပါတယ်အခမ်းအနားကိုတက်ရလာတဲ့ယမန်ရဖတ်တို့ကဒီစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေဘလို့အကျိုးခံစားခွင့်ရှိမလဲလို့မေးပါတယ်မြန်မာစစ်ကမ်းအာဏာပိုင်ရခိုင်ပြည်နယ်စစ်ကမ်းအရာရှိဦးထွန်းထေးကအခုလိုဖြေခဲ့ပါတယ
်ပင်လယ်ကူးတမိုးကြီးများဝင်ထွက်စိတ်ကပ်ရန်စစ်ကမ်းများဖြစ်တဲ့စစ်တွေရဲ့ကြောက်ပြွေတန်တို့ရဲ့စစ်ကမ်းသုံးခုဟာဖွဲ့စည်းပုံအခြေခံဥပဒေ2008မှာအရနိုင်ငံတော်အစိုးရစီးပွားရေးလုပ်ငန်းထဲမှာပါဝင်တဲ့အတွက်ကျွန်တော်တို့ရရှိတဲ့အကျိုးမြတ်အားလုံးဟာပြည်တော်စုရန်ပုံငွေတွေကိုဝင်ပါတယ်။တိုင်းနဲ့ပြည်နယ်14ခုကိုပဲပြည်နယ်ဘလောက်ပဲပြည်နယ်ဘလောက်သူ့ပြည်နယ်အလိုက်ဖွံ့ဖြိုးတိုးတက်မှုလိုအပ်မှုပေါ်မူတည်ပြီးအခွဲကြီးပြီးတော့ပေးသွားတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကဘလောက်ပေးလဲဆိုတာကျွန်တော်လည်းမသိပါဘူး
။အခမ်းအနားကိုတက်ရလာတဲ့ထိုင်းနိုင်ငံအခြေစပ် Arrogant Rivers Network လို့ခေါ်တဲ့ရခိုင်မြေကြောင်များဆိုင်ရာကွန်ရက်ကကိုကျော်စင်တန်းကပလောဝမြို့စစ်ကမ်းကနေအိန္ဒိယနယ်စပ်ဒီကားလန်ဖောက်လုပ်ရေးစီမံကိန်းတွေကြောင့်ဒေသခံတွေရဲ့ဥယျာဉ်ရှင်မြေတွေအတ္တမသိသိခံရတာကိုဘယ်လိုဖြစ်ချင်းပေးမလဲဆိုတာကိုမေးမြန်းခဲ့ပါတယ်
။အလွတ်ဝါလည်းဒီမေဇူပြည်နယ်စက်ကျမ်းမှာ highway line အတွက်တင်ကြတဲ့နေတွေရှိရဲ့အဲ့ဒီနေတွေကရော်ကြီးတွေပါတယ်ပြုအစီအစဉ်ရှိလာတယ်။အိန္ဒိယနိုင်ငံရဲ့ company တစ်ခုဖြစ်တဲ့အဲ့ဒီ SR company ကရောရော်ကြီးကိုဘယ်လိုဘူးလဲတက်မဲ့ပြီးပေးတော့မယ်ဆိုတာကိုဒါအမှတ်ကြီးအနေနဲ့ရောတခြားတောင်ငရှိတဲ့လူတွေအနေနဲ့ရောဆက်အောင်ဖြေပြပေးစီတင်ပါတယ်ခင်ဗျာ။
အဲ့ဒီကိစ္စဟာမြမအစိုးရနဲ့သာသက်ဆိုင်ကြောင်းပြန်လည်ပြောဆိုခဲ့ပြီးမြမစိုက်ကန်းအာဏာပိုင်တွေနဲ့အခမ်းအနားကိုတက်ရလာတဲ့ပြည်내အစိုးရတာဝန်ရှိသူတွေကအတိအကျပြန်လည်ဖြေကြားခဲ့တာမရှိခဲ့ပါဘူးတွေ့ဆုံပွဲကိုဒေသခံတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပြည်내အစိုးရအဖွဲ့ဝင်ကြီးတွေ200နီးပါးလောက်တက်ရောက်ခဲ့ပါတယ်ခင်ဗျာ